Bangladesh နဲ့ ဇက်ဒုက္ခသည်စခန်းတွေမှာရေရှားပါတဲ့ပြဿနာအကြီးအကျယ်ကြုံနေရတဲ့ကြောင့်တိုင်းနဲ့ချီတဲ့ Rohingya တွေကိုဖြန့်ဝေပေးနေတဲ့ရေခွဲတန်းကိုလျှော့ချထားရတယ်လို့ UNHCR ဒုက္ခသည်အေဂျင်စီကပြောပါတယ်။မကြာခင်မှာဒုက္ခသည်စခန်းတွေကိုရေဖြန့်ဝေပေးသွားဖို့ရှိတယ်လို့ UNHCR ကပြောပါတယ်။ယွန်နိတ်စီယာယုံကျုပ်ရှိရာဂျနီဖာမြို့ကနေလီစာစလိန်ပြောထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပါမှာပါ။
Bangladesh နိုင်ငံ Technof ကျွန်းဆွယ်ဒေသရဲ့အရှေ့တောင်ပိုင်းမှာနွေရာသီဆိုရင်အပူချိန်က40ဒီဂရီဆယ်လ်စီယပ်ထိရှိပါတယ်။ရေတွေခန်းကျောင်းနေတဲ့အတွက်အခုချိန်ကကောင်းတဲ့ရာသီတော့မဟုတ်ပါဘူး။အခါအားလျော်စွာရွာတက်တဲ့မိုးကလည်းပြီးခဲ့တဲ့နိုဝင်ဘာကစလို့ဒီဒေသမှာတဖြည်းဖြည်းနည်းပါးလာတာမို့တောက်တုံးရေကိုအနည်းငယ်သာပေးဝေနိုင်တော့တဲ့အနေအထားမှာရှိပါတယ်။နောက်ထပ်သတင်းနှစ်ပတ်လောက Yoguya Bogo, Andrew Mahajiska, Piovare.
We are talking here about 20 liters a day. This is a minimum standard in an emergency. And we, because of the shortage of water, had to go even lower now.
အခုဆိုရင်လူတစ်ယောက်ကိုတစ်နေ့ရေလီတာ20လောက်ပေးနေပါတယ်။ဒါကအရေးပေါ်ကာလမှာအနေဆုံးသတ်မှတ်ချက်ဖြစ်ပါတယ်။ဒီထက်အချင်းဒီဆိုလိုက်ရင်တော့လူတစ်ယောက်အတွက်တစ်နေ့ကို15လီတာထိရှော့ချရမှာပါ။ဒါကလည်းတစ်နေ့တာအတွက်လူတွေလိုအပ်တဲ့ရေပမာဏလို့ယူဆထားလို့ပါ။ဥပမာတကွေတန်ရှင်းရေးအတွက်ချက်ပြုတ်ရေးအတွက်နဲ့မိလာမှာသုံးဖို့အတွက်ပါအားလုံးကိုထည့်သွက်ထားပါတယ်
။ရေပြန့်ဝေပေးရေးအတွက်တစ်လကိုဒေါ်လာ6000လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ရေရှားပါလာတာကြောင့်ဒုက္ခတွေတွေကိုရေဖြန့်ဖြူးပေးနိုင်ဖို့ခွဲရန်စနစ်နဲ့ပေးဝေနေရတယ်လို့မဟာဂျစ်က VOA ကိုပြောပါတယ်တက်နဲ့ကျွန်းဆွယ်ဒေသရဲ့မြောက်ဘက်ပိုင်းအခြေအနေတွေကကွဲပြားမှုရှိတယ်လို့မဟာဂျစ်ကပြောပါတယ်ကော့ခ်ဆက်ဘဇာကုဒုပလောင်ဒုက္ခတွေစခန်းမှာရိုဟင်ဂျာဒုက္ခတွေ9သိန်းလောက်ရှိပြီးအဝေးစီးတွင်းတွေကနေရေရရှိနေကြတယ်လို့သူကပြောပါတယ်တက်နဲ့တောင်ပိုင်းမှာလာမယ့်ရက်အနည်းငယ်ဆိုရင်ပူပြင်းတဲ့နွေရာသီကုန်ဆုံးပြီးမုတ်တုံရာသီအစဖြစ်တဲ့ဂျွန်လနှောင်းပိုင်းကစလို့မိုးရွာသွန်းလာတော့မယ်လို့မျှော်လင့်ရပါတယ်။မိုးမတန်ခင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ခိုင်ခန့်တဲ့မိုးရေလောင်ကန်တွေကို UNHCR ကတည်ဆောက်နေတယ်လို့ Magic ကပြောပါတယ်။ဒီလိုရေလောင်ကန်တည်ဆောက်ရမှာယာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းဝင်ရောက်ကူညီကြပြီးမုတ်တုံမိုးကာလအတွင်းလောင်နာတဲ့ရေကိုတစ်နှစ်ပတ်လုံးသုံးနိုင်အောင်လို့ရည်ရွယ်တာပါ။ရေကန်ဆောက်တဲ့စီမံကိန်းကို WFP ကမ္ဘာစားနပ်ရေးခါထောက်ပံ့ရေးအဖွဲ့နဲ့လူသားချင်းစာနာရေးအေဂျင်စီ ADRA နဲ့အတူ UNHCR တို့ကပါပူးပေါင်းလှုပ်ဆောင်နေပြီးလောလောဆယ်အခြေအနေတွေအကောင့်ထဲပေါ်လာနေပြီလို့သူကဆိုပါတယ်ခင်ဗျာ